ကင်ပီနယ်မြဝတီမြို့နယ်ထဲမှာလောင်စားနဲ့လိမ့်လည်လှည့်ပြားရတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့တဲ့တရုတ်နိုင်ငံသား100ကျော်ကိုထိုင်းမြန်မာနှစ်နိုင်ငံအလိုက်ပိုင်တွေနဲ့ဆွေးနွေးညှိနှိုင်းပြီးထိုင်းနိုင်ငံကတစ်ဆင့်တရုတ်နိုင်ငံကိုပြန်လည်ခေါ်ယူနေကြောင်းတရုတ်ပြည်သူ့လူ့ကျွေးဝန်ကြီးဌာနကဗိုလ်ရုံးနေ့မှာသတင်းထုတ်ပြန်ပါတယ်။မနေ့မတ်လကလည်းတရုတ်ကတည်းကစတင်ပြီးတော့တရုတ်တရားဥပဒေစိုးမိုးရေးအလိုက်ပိုင်တွေဟာနိုင်ငံဖြတ်ကျော်စိုက်ဘာတယ်လီကွန်အသုံးပြုလိမ့်လည်မှုနဲ့အွန်လိုင်းလောင်စားလုပ်ငန်းတွေကိုပိတ်မှတ်ထားတာမြန်မာနဲ့ထိုင်းအနာပိုင်တွေနဲ့ပူးပေါင်းပြီးနှိမ်နှင်းနေပြီးရလက်ကောင်းတွေရောက်နေကြောင်းတရုတ်အစိုးရပိုင်းတရုတ်နေစဉ်သတင်းစာမှာရေးပါတယ်။လူစည်လုပ်ငန်းဖြုတ်ခွင်းကိုအချိန်မြင့်လုံဆောင်နေပြီးတရုတ်မြန်မာနဲ့ထိုင်းတရားဥပဒေစိုးမိုးရေးအာဏာပိုင်တွေပါဝင်တဲ့အလုပ်အဖွဲ့ကိုဖွဲ့စည်းကမြဝတီမြို့နယ်တွေကနေတရုတ်နိုင်ငံသားတွေနေရပြန်ခေါ်နိုင်ခဲ့တယ်ဆိုပါတယ်။တရုတ်အစိုးရရဲ့မလဆန်းကထုတ်ပြန်ချက်ထဲမှာတော့တယ်လီကွန်လိမ့်လည်မှုတန်တရားရှိသူ 46,000 ကိုမြန်မာကနေတရုတ်ကိုလွှဲပြောင်းပေးခဲ့ပြီဖြစ်တယ်လို့ဖော်ပြထားပါတယ်။